မြန်မာစစ်တပ်ကအာဏာသိမ်းတာကိုတုံ့ပြန်ဖို့အတွက်အာဏာသိမ်းစစ်တပ်ခေါင်းဆောင်တွေရဲ့အမည်မဲ့စီရင်တစ်ခုပြုစုဖို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပြီးဖြစ်ပါတယ်။မနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံဘရက်ဆယ်မြို့မှာကျင်းပခဲ့တဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာအာဏာသိမ်းစစ်ခေါင်းဆောင်တွေကိုတခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့အခုလိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒါမဲ့ဖေဖော်ဝါရီလ20ရက်နေ့ EU အဖွဲ့နိုင်ငံခြားရေးဝန်ကြီးတွေအဆုံးသတ်တွေ့ဆုံစည်းဝေးပြီးတဲ့အခါအာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအရေးယူတံခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့ဥရောပသမဂ္ဂကအစီအစဉ်တွေချမှတ်နေတာလည်းဖြစ်ပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံနဲ့တတိယအကြီးဆုံးကုန်သွယ်မှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။ဒါပေမဲ့အခုချမှတ်မဲ့ပိတ်ဆို့မှုမှာတစ်ဖက်ကုန်သွယ်ရေးကိစ္စမပါဝင်စေဖို့လည်း EU အဖွဲ့ဝင်နိုင်ငံတွေကသဘောတူညီထားပါတယ်။မြန်မာပြည်သူတွေအကျိုးစီးပွားကိုထိခိုက်နိုင်တဲ့အရေးယူတံခတ်မှုတွေကိုရှောင်ရှားဖို့အထူးသဖြင့်အားနည်းသူတွေကိုမထိခိုက်အောင်လှုံ့ဆော်မှု EU အဖွဲ့ကသဘောတူထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်